မေရိကန်ပြည်တော်စုကိုလိုရာဒိုပြည်နယ်ကရုပ်ရှင်ရုံတရုံထဲမှာဖြစ်ပေါ်ခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြန်ကြမယ့်ဒီမိုကရက်တစ်ပါတီကလက်ရှိသမ္မတဘရက်အိုဘားမားကောရီပပ်ဘလစ်ကန်ပါတီကသမ္မတလောင်းဖြစ်လာမယ့်မစ်ရော်မနီကောဟာတိုက်ဆုံသူတွေအတွက်ဝန်ထမ်းချင်းအဖြစ်သူတို့ရဲ့မဲဆွယ်စည်းဝေးခီးစဉ်တွေကိုရပ်ဆိုင်းလိုက်ကြပါတယ်။ဇော်လိုင်လ20ရက်နေ့ကကိုလိုရာဒိုပြည်နယ်ဒန်ဗာမြို့ကြီးအနီးကအော်ရိုရာမြို့ကလေးက Century 16ရုပ်ရှင်ရုံမှာလင်းနိုလူသားဘက်မန်ရုပ်ရှင်အတွဲလိုက်တဲ့ကနောက်ဆုံးရုပ်ရှင်ဖြစ်တဲ့ The Dark Knight Rises ရုပ်ရှင်ပြသနေချိန်မှာအသက်24နှစ်အရွယ်James Holmes ဆိုတဲ့လူငယ်ကတနတ်နဲ့ဝင်ရောက်ပစ်ကတ်ခဲ့တာကြောင့်လူ12ဦးသေဆုံးပြီး60တဲ့မနဲ့ဒဏ်ရာတွေရရှိသွားခဲ့ပါတယ်။သမ္မတဥပမာဟာဒီမိုကရက်တစ်ပါတီကစီစဉ်ထားတဲ့လူထုဟောပြောပွဲကိုဖျက်သိမ်းလိုက်ပြီးတနိုင်ငံလုံးမှာအမေရိကန်နိုင်ငံတော်အလံကိုတိုင်တဝက်ချလွှင့်တူကြဖို့ကိုလည်းအမိန့်ထုတ်ပြန်လိုက်ပါတယ်။ Republican Party ကသမ္မတလုံးဖြစ်လာမဲ့ Mitt Romney ကဒီဖြစ်စဉ်ဟာအမုန်းတရားနဲ့ကျူးလွန်တဲ့ပြစ်မှုလို့ပြောဆိုလိုက်ပါတယ်။James Holmes ကိုနေအိမ်မှာရဲတွေကတွားရောက်ဖမ်းဆီးခဲ့ပြီးတော့ဘာကြောင့်ဒီပစ်ခတ်မှုကိုကျူးလွန်ခဲ့တယ်လဲဆိုတာကိုမသိရသေးပေမဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုမျိုးနဲ့တော့မပတ်သက်ဘူးလို့ရဲကဆိုပါတယ်။ James Holmes ဟာမျက်ရည်ယိုစေတဲ့ကြည်ဘူးတွေနဲ့ရုပ်ရှင်ရုံတွေကိုအရင်ပစ်ခတ်ပြီးမှနောက်ထပ်ကြည်အစ်စ်နဲ့တနက်ကိုတုံးပြီးကြုံရကြပန်းမြင်မြင်ရကိုပစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။